မဲဆန္ဒရှင်ပြည်သူတွေကတခဲနဲ့မဲပေးခဲ့ကြတဲ့ NLD ကိုယ်စားလှယ်အများစုတက်ရောက်နေတဲ့လွှတ်တော်ဟာအခုဖေဖော်ဝါရီလ1ရက်နေ့မှာတက်တန်းတစ်နှစ်ပြည့်သွားခဲ့ပြီဖြစ်ပါတယ်2015နိုဘမာ10ရက်နေ့မှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာ NLD ပါတီကဒီပီလုံးတိုင်းတာနဲ့အနိုင်ရခဲ့ပြီးပြည်သူ့လွှတ်တော်မှာကိုယ်စားလှယ်255ဦးအမျိုးသားလွှတ်တော်မှာ135ဦးရွေးချယ်ခံခဲ့ရတာပါလွှတ်တော်မှာ NLD ကိုယ်စားလှယ်အများစုပါဝင်တာကြောင့်လွှတ်တော်ရဲ့အခမ်းအနားကပိုပြီးပြည်ပြင်လာဖို့ပြည်သူတွေကမျှော်လင့်ချက်ကြီးစွာထားခဲ့ကြပါတယ်ဒါပေမဲ့လွတ်တော်တွင်ကိုယ်စားလှယ်တွေရဲ့လှုပ်ဆောင်ချက်တွေပြောဆိုခွင့်တွေဟာအရင်အစိုးရလက်ထက်ကလောက်လွတ်လပ်မှုမရှိသလိုဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့အပြန်အလှန်ထိန်းချုပ်ခြင်းမျိုးကိုလည်းအရင်အစိုးရလောက်လှုပ်ဆောင်နိုင်တာမရှိဘူးဆိုတဲ့ဝေဖန်သုံးသပ်မှုတွေကလည်းရှိနေပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကအခုလိုပြောပါတယ်။
ကျွန်တော်ပထမ၅နှစ်လွတ်တော်ကတော့ဒီ analysis နဲ့ဆိုတော့စစ်တပ်ဥရှိရေးစနစ်ကနေပြီးတော့ဒီ business ကိုပြောင်းတဲ့အပြောင်းလဲကာလပါဒါမဲ့အဲ့ဒီသွတ်တော်တော့ကသွတ်တော်ရဲ့တာဝန်ဖြစ်တဲ့အစိုးရကို checking balance လုပ်ကြရပြီးတော်တော်များများလုပ်နိုင်ခဲ့တယ်။အစိုးရနဲ့သွတ်တော်နဲ့ protection တော်တော်ကိုများပါတယ်။အကျိုးထင်တာများတယ်ပေါ့ဗျာ။ဘာလို့ဆိုတော့ဟိုကျွန်တော်ဖွဲ့စည်းပုံခုံရုံးတစ်ခုလုံးနှုတ်ထွက်ရတဲ့အချိန်သွတ်တော်မှာဒီအစိုးရကို checking balance လုပ်နိုင်ခဲ့တယ်ပေါ့။သွတ်တော်အမျိုးသားသွတ်တော်နဲ့ပြည်သူသွတ်တော်တောင်မှစိတ်ဝမ်းကွဲကြတဲ့အချိန်ဖြစ်ခဲ့ရတယ်။အစလုံးကတော့ကျွန်တော်တို့ဒီအပြောင်းလဲကာလကိုအဲ့လောက်တော့မချင်းဘူးအဲ့လောက်ပြောင်းလဲလိမ့်မယ်လို့မချင်းဘူးအစိုးရကိုစစ်တော်က checking balance အဲ့လောက်ထိလုပ်နိုင်လိမ့်မယ်လို့မချင်းခဲ့ဘူးဒါပေမဲ့အများကြီးလုပ်နိုင်ခဲ့အခုဒုတိယအကြိမ်လွတ်တော်တက်တန်းတစ်နှစ်အတွင်းမှာတော့အစိုးရကို checking balance ပြောင်းနေတယ်အစိုးရလွတ်တော်ကကိုတချို့အစိုးရမိခွန်းနေတဲ့ပတ်သက်ပြီးတော့အစိုးရကိုအချက်တည်းတွေးမဲ့ကိစ္စတွေကိုမမေးဘူးနော်ခေါ်ပြီးတော့ပြောတာတွေရှိရယ်အစိုးရရုတ်ခိုင်းတာတွေရှိရယ်အမေခွန်းတွေကိုခုတစ်ခုနော်ကျွန်တော်တို့မိသားရဲ့မိခွန်းတွေကိုမဖြေဘဲနဲ့ဆိုင်းငံ့ထားတာရှိရဲ့အဲဒါကြောင့်ကျွန်တော်တို့ကတော့ဒီဖြစ်တော့တက်တန်းတစ်နှစ်ကိုဟိုအရင်နှစ်နဲ့ချိန်ပြီးတော့ပြောရရင်အားမရဘူးအမှန်ကအရင်လွတ်တော်ကအချမ်းကကျန်းချောလေးအဆင့်ကိုပုံပေါ်ပေးခဲ့ရင်အခုလွတ်တော်ကကျွန်တော်တို့အချောတပ်ရမယ်တာဝန်ရှိပါတယ်အခုတော့ဟိုကျန်းချောကိုအချောတပ်ရမယ်တာဝန်ရှိတဲ့လွတ်တော်ကနော်ကျွန်တော်တို့ checking balance ကြောက်သွားအောင်ဖြည့်ပြည်သူအသားလွတ်တော်ရဲ့မှာအလားပြောက်သွားအောင်ဒီအဲ့လိုဖြစ်သွားတာကိုတော့ကျွန်တော်တို့အားမရဘူးလို့ပြောချင်ပါတယ်က
အခုကျင်းပတဲ့ဒုတိယအကြိမ်လွှတ်တော်ဟာတနှစ်တာကာလအတွင်းမှာဥပဒေ16ခုအထိအတည်ပြုပြဋ္ဌာန်းနိုင်ခဲ့တယ်လို့ပြည်သူ့လွှတ်တော် website မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့အများစုကဥပဒေအစ်စ်တွေမဟုတ်ပဲပြင်ဆင်ထားတဲ့ဥပဒေတွေသာဖြစ်တယ်လို့ကိုယ်စားလှယ်တွေကဝေဖန်ထုတ်ပြတာတွေလည်းရှိနေပါတယ်။ဒုတိယကြိမ်လွှတ်တော်ကဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသီဘောမျိုးနယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းရဲ့အမြင်ကတော့
ဒီတက်တန်းနှစ်ခုရဲ့အဓိကထူးခြားချက်ကတော့ဟိုလူလူရဲ့မျှော်လင့်ချက်ပေါ့ကျွန်တော်တို့ပထမအကြိမ်တက်တန်းတော့ကတော့လူလူကဒီလွှတ်တော်အပေါ်မှာစိတ်မျှော်လင့်ချက်မထားဘူးသူကဟိုစစ်အစိုးရကနေပြီးတော့အရက်သားပုံစံပြောင်းထားတဲ့ဥပိန်စိန်အစိုးရအတွက်ရာဘာစတန့်ပေါ့ဒီတရားဝင်စိတ်တုံးလောက်ပဲညော်လင်းတာပေါ့နော်စိတ်ပြီးတော့ဘာမှလုပ်ပင်နေမှာမဟုတ်ပါဘူးဆိုတော့အမြင်ကြည့်တာပေါ့အဲဒီဒုတိယအစွတ်တော်အပေါ်မှာကြတော့အရန်ညှော်လင်းတာပေါ့ဒီယင်ကျွန်တော်တို့ပထမအကြိမ်အစွတ်တော်လုံးကပြည်ရင်ပြောင်းလဲရေးပေါ့ဒီအစိုးရရဲ့အုပ်ချုပ်ရေးရန်တရားကြီးတစ်ခုလုံးပြောင်းလဲရေးကိုကျွန်တော်တို့ဟိုပြည်ပြည်စုံစုံမလုပ်နိုင်ခဲ့တဲ့ဟာအပေါ်မှာဒီဒုတိယအကြိမ်အစွတ်တော်ကတော့အစိုးရကိုထိန်းចောင်းတဲ့ချက်ကန်ဘယ်လန့်လုပ်ငန်းကိုခရီးရတော့လုပ်နိုင်နေတယ်လို့ညှော်လင်းတာပေါ့ဒါပေမဲ့ပထမအကြိမ်တုန်းကစိတ်မမျော်လင့်ခဲ့တဲ့သွတ်တော်ကတော်တော်များများအော်စရာတွေလုပ်ပြနိုင်ခဲ့ပြီးတော့ဒုတိယအကြိမ်သွတ်တော်ကြတော့ထင်တယ်လို့ဖြစ်မလာဘူးဒီကြားထဲမှာပထမအကြိမ်သွတ်တော်တက်တန်းပြီးကံဒီလောက်မှာပဲသွတ်တော်ကနေပြီးတော့အစိုးရကိုအကြက်တဲ့ဖြစ်စင်တဲ့မျိုးကုန်နေမမေးပါနဲ့လို့အဲ့ဒါလို့ဟန့်လိုက်တဲ့အတွက်ကြောင့်မလို့သွတ်တော်ကိုစောင့်ကြည့်လေ့လာနေတဲ့လူတွေရောဒီနားလေတဲ့ပြည်သူလူထုရောတော်တော်လေးစိတ်ပြတ်သွားကြတာပေါ့နော
်အခုဒုတိယကြိမ်လွှတ်တော်တက်တန်းအတွင်းမှာနိုင်ငံရေးကျင်းသားတွေကိုဖိနှိပ်ချုပ်ချယ်တဲ့ပုံမှန်၅ညလိုဥပဒေမျိုးအစည်းအဝေးဥပဒေမျိုးတွေကိုပယ်ဖျက်နိုင်ခဲ့ပါတယ်ဒါပေမဲ့လွတ်လပ်စွာပြောဆိုခွင့်ကိုချိန်ချောက်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုတော့ပြင်ဆင်နိုင်ခြင်းမရှိသေးပါဘူးဒါပြင်လဲဒုတိယကြိမ်လွှတ်တော်မှာတင်သွင်းတဲ့အဆိုတော်တော်များများဟာမှတ်တမ်းတင်တဲ့အဆင့်သာထားရှိဖို့ဆုံးဖြတ်ခံရတာတွေလည်းရှိခဲ့ပါတယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့မေးမြန်းမှုတွေမှာအစိုးရကဖြေကျက်တာမျိုးတွေလွှတ်တော်ဥက္ကဋ္ဌကိုယ်တိုင်ဝင်ရောက်ထိန်းသိမ်းရတာမျိုးတွေရှိခဲ့ပါတယ်။ပ ပြည်သူတွေကမျှော်လင့်ချက်ကြီးစွာထားခဲ့ကြတဲ့ NLD ကိုယ်စားလှယ်တွေဟာအစိုးရနဲ့ပြည်သူတွေကြားလှုပ်ဆောင်မှုတွေမှာအခက်အခဲတွေရှိနေတယ်လို့လည်းဆိုကြပါတယ်။ NLD ကိုယ်စားလှယ်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရဲ့ဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုပြောပါဗျ။ကျွန်တ
ော်လွှတ်တော်ချက်ချင်းကတနှစ်ပေါ့နော်တနှစ်ပြည့်သွားပါပြီကွာ။တနှစ်ပြည့်သွားပြီမယ်တကယ်တကယ်ကျွန်တော်တို့အလုပ်လုပ်ရတာ9လလောက်အလုပ်လုပ်ရတယ်ပေါ့။ဒီ9လလောက်အလုပ်လုပ်ရပြီနဲ့လို့တကယ်တကယ်ကျွန်တော်ပြန်ကြည့်လိုက်ခါမှာကျွန်တော်တို့လုပ်ရတဲ့အလုပ်တွေကိုကျွန်တော်ပြန်လည်လာနေရတာလေပို့ပြီးတော့များပါလိမ့်ခင်ဗျာလည်လာနေရများရဲ့ဆိုတော့ကျွန်တော်တို့တော်တော်တစ်ခုလုံးကပို့ပါပြောင်းလဲလိုက်တယ်လို့ရှိတာဘူးအရင်တော်တော်တက်တန်းကတော့ USDB ကဒါများစုပေါ့လေဒီတော်တော်တက်တန်းမှာတော့ကျွန်တော် NLD ကအများစုပေါ့အဲ့တော့ကျွန်တော်တို့ကပဲလဲဆိုရှင်တော်တော်ငွေကြီးတစ်ခုလုံးပို့ NLD ကဖေးယူလိုက်တယ်လို့ဖြစ်တဲ့အတွက်ကြောင့်အဲ့ဒါဒီကိုကျွန်တော်တို့ကလည်လာနေရတာရှိပါတယ်ပေါ့ဒီတမိတတမပြရတဲ့ကမှာတော့ကျွန်တော်တို့တော်တော်ရဲ့အကြောင်းပေါ့လေတိတလောက်ရှိလာပြီပေါ့အဲနောက်တစ်ချက်ကဒီပြီးခဲ့တဲ့တော်တော်တတမဆောင်ရွက်ခဲ့တဲ့နေရာကိုတော်တော်တတမဆောင်ရွက်ခဲ့တဲ့နေရာဆိုရင်အဲကျွန်တော်တို့ကြားနေရပါလေအဲသူဖြစ်နေပေါ့လေကျွန်တော်တို့ကဒီဥရီကိုကြည့်ကြည့်ရခါမှာပြီးခဲ့တဲ့တော်တော်တတမလောက်ကျွန်တော်တို့ရေးတွေ့အဖြစ်အမိဘူးပေါင်းညောင်းနေကျွန်တော်ပြောနေကြတယ်ကျွန်တော်တို့ကြားပါလေဒါပေမဲ့ကျွန်တော်တို့အနေနဲ့ပြောချင်တာကပြီးခဲ့တဲ့တော်တော်တတမကိုဆောင်သွားတဲ့တခြားမျိုးတွေနဲ့ဒီတစ်ခေါက်မှာကျွန်တော်လုဆောင်နေလုဆောင်မှုပါကြောက်လို့တူပါဦးပေါ့လေဒီတစ်ခေါက်မှာဆိုတော့ကျွန်တော်တို့အနေနဲ့ဥရီတွေကိုများများဆွေးနွေးနိုင်အောင်ဖက်ပေါင်းစုံတော့တက်နိုင်အောင်ပြီးပဲပေါ့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျွန်တော် public participation ကျွန်တော်ညှိအောင်ဆိုတော့ကျွန်တော်တို့အတင်းလုပ်တာပေါ့ဒါပေမဲ့တစ်ခါမှကျွန်တော်လည်းအဲ့လိုလုပ်လိုက်တဲ့အတွက်ကြောင့်ဒီဥရီတွေပြတ်တမ်းတဲ့ကပြီးပြီလို့ပြောလို့ရတယ်ဒါကြောင့်ဒီလိုကဆွေးနွေးမှုအပိုင်းမှာတော့အရင်တော်တော်ပြဿနာရောပိုပြီးဆွေးနွေးနိုင်နေတယ်လို့ရှိတာပေါ့ဗျာ
ဒါတွေကတော့2016ဖေဖော်ဝါရီလ1ရက်နေ့မှာစတင်ကျင်းပခဲ့တဲ့ဒုတိယကြိမ်လွှတ်တော်ရဲ့ပထမတစ်နှစ်သက်တမ်းအတွင်းလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသုံးသပ်ဝေဖန်သံတွေကိုကြားခဲ့ရတာပါရှင်။